ဒီကနေ့ပြန်လွှတ်လာတဲ့အကျဉ်းသား14600ထဲမှာနိုင်ငံရေးအကျဉ်းသား30ကျော်ပါဝင်လာပါတယ်။အဲ့ဒီထဲမှာ2008ခုနှစ်တုန်းကဖန်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား Hip Hop အဆိုတော်ဇေယတော်လည်းပါပါတယ်။ဇေယတော်ဟာကော့တောင်းထောင်ကနေဒီကနေ့ပဲပြန်လွှတ်လာတာပါ။ကော့တောင်းထောင်မှာကျမ်းမာရေးဆုံးရှုံးမှုသိပ္ပံဉာဏ်ဖြစ်နေတယ်လို့ဆိုပါတယ်။ဇေယတော်ဟာ Generation Wave လို့ခေါ်တဲ့မျိုးဆက်သစ်လူငယ်များအစည်းအရုံးကခေါင်းဆောင်တဦးဖြစ်ပြီးသူ့ကိုနိုင်ငံခြားငွေကင်ဆောင်မှုတရားမဝင်အသွင်ဖွဲ့စည်းမှုတို့နဲ့ဖမ်းဆီးခဲ့တာပါ။အကျဉ်းတော်အတွင်းဘလို့အခြေအနေတွေကြုံခဲ့ရတယ်လဲဆိုတာနဲ့အဆိုတော်ဇေယတော်ပြန်လွှတ်လာပြီးတဲ့နောက်ဘာတွေဆက်လုပ်မလဲဆိုတာတွေကိုသိနိုင်အောင်ကိုကျော်အောင်လွင်ကဆက်သွယ်မြင်ပြန်ထားပါတယ်ရှင်
။ဒီကုပြန်လွှတ်လာတဲ့အကြောင်းရှင်းပြပါအောင်အချင်းချုပ်လေး
။ဆမှတ်ထားတဲ့ပြစ်ဒဏ်ရဆိုရင်လူရဲ့စိတ်ဖို့အတွက်10လကျော်လောက်ကျွန်တော်လိုပါသေးတယ်။ဒါပေမဲ့အခု28မြန်ဆောင်2017အမိန်ကြော်ညာစာရပေါ့။ဒီနေ့ရှော့ရခံစားပြီးလွတ်လာခဲ့တာပါ
။ဟုတ်ကဲ့။ဇေယတော်နဲ့အတူဒီအမှုတွဲထဲမှာပါတဲ့လူတွေရောလွတ်သလားဘယ်သူတွေကြံသေးလဲ။
ကျွန်တော်တို့အမှုတွေက6ယောက်ရှိပါတယ်။အဲ6ယောက်မှာ2ယောက်ကအစိုးရရဲ့သွတ်တော်ပြီးသားပါ။နောက်ပြီးတော့အခုကျွန်တော်လွတ်လာတယ်ပေါ့။ကျန်တဲ့အနေနဲ့ကတော့3ယောက်ကျန်ပါသေးတယ်။ပုံမှန်တက်ထားရလေမတူတဲ့အတွက်ကြောင့်မလို့သူတို့တွေကျန်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။
ထောင်ထဲမှာဆက်ဆံမှုတွေကအာဏာပိုင်တွေကဘလို့ရှိလဲ၊ကျမ်းမာရေးအခြေအနေဘလို့ရှိလဲ၊ခွင့်ရေးပြေဝရရလားဘလို့ခက်ခဲတယ်ရှိတယ်ရှင်းပြပါအောင
်။အဓိကကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကော့တောင်းထောင်မှာကျမ်းမာရေးစောင့်ရှောက်မှုအင်မတန်ညံ့ချင်းနေပါတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့ဈေးမကြီးစစ်စစ်မှုမလုပ်တာ6လရှိပါပြီ။ကိုပြုံးချူဆိုရင်သွေးတို့ရောဂါရှိပါတယ်။ကိုပြုံးချူရဲ့သွေးတို့ရောဂါအခြေအနေအတွက်ကြောင့်မို့လို့နေ့စဉ်သွေးပေါင်ချိန်ရမယ်ဆိုတဲ့အမှတ်ချက်လည်းရှိပါတယ်။အဲဒါပေမဲ့လုံးဝကိုသွေးပေါင်မချိန်ခဲ့တာ6လကျော်နေပါပြီ။ဈေးမကြီးဆောင်ရှောက်မှုပေးရတဲ့ဆရာဝန်ရဲ့လိုအပ်ချက်တွေပေါ့ဗျာ။နောက်ပြီးတော့ဘယ်ဟာမှမသိတဲ့အမိန်ကြောင့်မို့လို့ရန်ကုန်ကနေကော့တောင်းအဝေးအထိလာပြီးတော့မှထောင်ဝန်စာပေးမတွေ့တဲ့အခောက်မျိုးတွေသားမျိုးတွေကိုကိုပြုံးချူရောကျွန်တော်ဦးချစ်ခင်ဆိုတဲ့ဦးလေးတယောက်ကကြုံခဲ့ကြပူပါတယ်အကြောင်းပြချက်ကတော့အထက်ကလာတဲ့အမိန့်ကြောင့်မျိုးပြောတာဒါပေမဲ့အဲ့ဒီအထက်ကလာတဲ့အမိန့်ကဘာကြောင့်လဲဆိုတာကိုတော့ကျွန်တော်တို့ပြန်ပြီးမဖြေရှင်းပြပါဘူးအထက်ခဲကအနည်းနဲ့များတော့ရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့တွေကတော့ကိုယုံကြည်ချက်ကိုကိုမြဲမြဲဆုပ်ကန်ထားပြီးဒီရှိသမျှအထက်ခဲတွေကိုကျော်လွှားသွားနိုင်ကြပါတယ်
ကိုဇေယတော်ကတော့ဒီအချင်းထောင်ထဲရောက်မှဒီကျမ်းမာရေးထိခိုက်မှုတွေရှိလာသလားခင်ဗျာ
အစာအိမ်အနာရောဂါကျွန်တော်မှအပြင်မှာလည်းရှိပါတယ်ခင်ဗျာအဲ့တော့အစာအဆောင်နဲ့ပတ်သက်လို့ကတော့ကျွန်တော်တော်တော်ဆင်ခြင်ခဲ့ရပါတယ
်ကိုဇေယတော်ဖန်ခံခဲ့ရတဲ့ကမြန်မာပြည်မှာဆစ်ဆိုးရအုပ်ချုပ်နေတယ်အခုအရက်သားအဆိုးရအသစ်တက်လာပြီးဒီလိုဥပဒေနဲ့လည်းအခုလွတ်လာပြီးဆိုတော့ဒါဟာနိုင်ငံရေးပြောင်းလဲကြောင့်ဒီလိုမျိုးလွတ်လပ်မှုတွေရှိလာတယ်လို့ယူဆလားခင်ဗျာ
ဒီနေ့မှပဲအချင်းချင်းခံရနေပြီးတော့လွတ်လာတာခင်ဗျာအဲ့တော့အပြင်ကအခြေအနေအကုန်လုံးတော့ကျွန်တော်မမြင်သေးပါဘူးမမြင်သေးတော့အတိအကျရလို့မှမန်းနိုင်ပေမဲ့ကျွန်တော်စဉ်းစားမိတာတစ်ခုကတော့ငွေတကောင်အရေးကွန်လဲတယ်ဆိုတာပြီးထွားဖို့အတွက်လို့ပဲမြင်ပါတယ
်ဟုတ်ကဲ့အခုကိုစရာတော်လွတ်လာပြီဆိုတော့ဘာတွေဆက်လုပ်မလဲခင်ဗျာဘာတွေစိတ်ကူးထားပါလဲ
ကျွန်တော်အနေနဲ့ပထမဦးဆုံးလုပ်ချင်တာကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့အချင်းတော်တွေထဲမှာကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ယုံကြည်ချက်ကြောင့်အချင်းချခံနေရတဲ့အချင်းသူအချင်းသားတွေအများကြီးကြံပါသေးတယ်။ဒီလူတွေကိုအမြန်ဆုံးလွတ်အောင်ကျွန်တော်လုပ်ချင်ပါတယ်
။အမှုပညာကိစ္စရောမေးလိုက်ပြီလား
။အမှုပညာနဲ့ပတ်သက်လို့ကတော့ငကိုတဲကူကတွေးသားတဲ့ဟာကိုဝါသနာပါလို့လုပ်ခဲ့တဲ့အလုပ်တွေပဲ။ရှင်းရတော့ကိုဆိုခြင်းတဲ့ဟာတော့ဆိုနေမှာပဲပေါ့ဗျာ။ဒီသက်ရှိကိုခြားပြခွင့်ရတယ်မရဘူး။ဒီဟာပဲရှိမှာပါ။ကျွန်တော်ကအမှုပညာသမားတယောက်ဖြစ်နေတဲ့အတွက်ကြောင့်မို့လို့ပရိသတ်ကကျွေးတဲ့ခင်းကိုစားခဲ့တာပါ။ပရိသတ်ဆိုတာလည်းကြီးသူပါပဲ။ဒါကြောင့်မို့လို့ဒီသူကနေရက်တီပြီးဒီသူတွေအတွက်အမှန်တကယ်အကျိုးရှိမယ့်အလုပ်တွေကျွန်တော်စူးစမ်းပြီးလုပ်သွားပါမယ်လို့
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပါရစေကော့တောင်းထောင်ကကိုစရာတော်လိုမျိုးဒီနေ့လွတ်လာရတာဘယ်နှစ်ယောက်ရှိတယ်လဲခင်ဗျာနိုင်ငံရေးကျင်းသားတွေဘယ်သူတွေပါပါလဲ
အားလုံးစုစုပေါင်း112ယောက်လွတ်ပါတယ်အဲ့ဒီထဲမှာပါမန်တီးသန်းလို့ခေါ်တဲ့နိုင်ငံရေးကျင်းသားဆိုလို့ကျွန်တော်တယောက်ပဲပါပါတယ
်ဆိုတော့ဒီလိုလွတ်မယ်ဆိုတာဟာကြိုပြီးတော့ပြောတာလားကတ်ပြီးမှပြောတာလား
ကျွန်တော်ကမနေ့ကညတကောင်လောက်မှလာပြီးကြောင်းကြပါအဲ့ဒီမတိုင်ငင်တော့မသိပါဘူးခင်ဗျ
ဟုတ်ကဲ့ကော့တောင်းထောင်ကဒီကနေ့လွတ်မြောက်လာတဲ့နိုင်ငံရေးကျင်းသားအဆိုတော်ဇေယတော်ကျေးဇူးများကြီးတင်ပါတယ်ခင်ဗျ